ထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံဘက်ချမ်းမှရှိနေတဲ့တရားမဝင်စီးပွားရေးလုပ်ငန်းတွေကိုရောင်းချပေးနေတဲ့လျှက်စစ်ဓာတ်အားတွေဖျက်ထောက်ဖို့မဆုံးဖြတ်ခင်သက်ဆိုင်ရာသတင်းအချက်အလက်တွေကိုအစိုးရအနေနဲ့အရင်ထည့်သွင်းစဉ်းစားဖို့လိုကြောင်းထိုင်းတာဝန်ရှိသူတွေကဒီကနေ့ပြောပါရယ်အွန်လိုင်းငွေလိမ်ဂိုင်းတွေရှိနေတယ်လို့တန်ကြားရှိတဲ့နေရာတွေကိုထိုင်းနဲ့မြန်မာအရာရှိတွေကတွားရောက်စစ်ဆေးတာအပါအဝင်ဒီကိစ္စကိုအာဏာပိုင်တွေအနေနဲ့အသေးချာလေ့လာသုံးသပ်ဖို့လိုကြောင်းထိုင်းအမျိုးသားလုံခြုံရေးကောင်စီအတွေ့အကြုံချက်ချိုင်းဘန်ချက်ကပြောပါတယ်ပြည်ထောင်ဝင်ကြီးဌာနဒေတာရင်းလျက်စစ်တအားပေးဌာနစစ်တပ်နဲ့ထောင်လန်းရေးဌာနတို့ကကိုယ်စားလှယ်တွေနဲ့ဒီကနေ့ဒီကိစ္စကိုဆွေးနွေးခဲ့တယ်လို့လည်းပြောပါတယ်မြန်မာနိုင်ငံဘတ်ချံမြဝတီခရိုင်မှာရှိနေတဲ့အွန်လိုင်းငွေလိမ်ဂိုင်းတွေကသူတို့စီမှာအလုပ်လုပ်ကြဖို့တရုတ်နိုင်ငံသားတွေကိုဖျားယောင်းခေါ်ဆောင်နေတဲ့ကိစ္စတွေရပ်တန့်ရေးအတွက်ထိုင်းနိုင်ငံအနေနဲ့အဲ့ဒီငွေလိမ်ဂိုင်းတွေလိုအပ်နေတဲ့လျှက်စစ်ဓာတ်အားအရင်းမြစ်တွေပို့ပေးနေတာကိုရပ်တန့်ဖို့တရုတ်နိုင်ငံကဖိအားပေးမှုရှိလာပြီးတဲ့နောက်ထိုင်းတာဝန်ရှိသူတွေဆွေးနွေးနေတာဖြစ်ပါတယ်ရှင်